မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်သူပေါင်း18,000နီးပါးအထိရှိလာပြီး1,880ကျော်အထိသေဆုံးမှုတွေရှိနေတဲ့အတွက်လူမှုကြားမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်အောင်လူမှုလှုပ်ရှားမှုတွေနဲ့ပညာပေးနေပါတယ်။ဒီလှုပ်ရှားမှုတွေကရောဂါကာကွယ်ရေးအတွက်အမှန်တကယ်ထိရောက်မှုရှိနိုင်ပါသလား။လူမှုရဲ့ပါဝင်စည်းကမ်းလိုက်နာမှုအခြေအနေကရောဘယ်လိုရှိပါသလဲဆိုတာကျမစုမုံကစူးစီးတင်ပြပေးချင်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေကမ္ဘာ့ကပ်ရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မြန်ကပ်ရောဂါကာကွယ်နိုင်ရေးမျက်နှာဖုံးနဲ့နှာခေါင်းဆီမဖြစ်မနေတက်စေရေးလူမှုလှုပ်ရှားမှုစီမံချက်တွေကိုမြန်မာနိုင်ငံတဝန်းတိုင်းနဲ့ပြည်နယ်အသီးသီးမှာဒီလပိုင်းကနေစလို့အရှိန်အဟုန်မြင့်ဆောင်ရွက်နေတာဖြစ်ပါတယ်။အခုဆိုရင်မြန်မာပြည်လုံးတိုင်းတာနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ28ရက်နေ့ည8နာရီနောက်ဆုံးထုတ်ပြန်ချက်အရCOVID-19 ကူးစက်သူပေါင်းက18,000နီးပါးရှိလာနေပြီးကိုဗစ်ကြောင့်သေဆုံးသူပေါင်းက1,889ဦးထိရှိလာနေတာပါ။မြန်မာနိုင်ငံမှာဒီလိုနေ့စဉ်ကူးစက်မှုထောင်ချီဇက်တိုက်ရောဂါပိုးတွေ့နေတဲ့အခြေအနေမှာဒီလိုလူမှုလှုပ်ရှားမှုတွေကနေကာကွယ်ထိန်းချုပ်နိုင်မယ်လို့မျှော်လင့်ပါသလား။ ARD တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကတော့လူများစုဝေးရာဈေးဆိုင်နှန်းတွေနဲ့လူစီကားတဲ့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာမျက်နှာဖုံးနှာခေါင်းစည်းမဖြစ်မနေတက်ဆင်ကြဖို့လူမှုလှုပ်ရှားမှုကိုလှုပ်ရှားဆောင်ရွက်နေပါတယ်လို့ပြောပြပါတယ
်။အမိကတော့လူအများစုဝေးနေတဲ့နေရာတွေပေါ့နော်။ဈေးဆိုရင်လည်းဈေးဝယ်ခြင်းမင်းခင်ဈေးဝယ်ခြင်းမှာဈေးရောက်သူဈေးဝယ်သူဒီ mask နဲ့ face shield ကိုတားမယ်။ပြီးရင်တော့လက်ကန် speaker နဲ့အံချက်ဆက်နဲ့ပေါ့နေမကောင်းမှုဆိုရင်ဈေးရမွယ်ပါနဲ့။အနေနဲ့ကောင်းမှုဆိုရင်ဈေးမရောက်ပါနဲ့။ဟိုငါတို့ကတောင်းရောက်6ပေးခွာနေတယ်။ဆက်ဆံမနာပတ်ဆံနေကြင်ပြီးတာငွေကြင်ပြီးတာသက်သက်ဆေးရုံနဲ့ဆစ်ကြောပါ။ speaker နဲ့ order ပြီးရင်တော့ပညာရေးဆရာပဲဒီဖြန့်ဝေ၊ backflip ဒီဖြန့်ဝေပါလေ။နောက်တစ်ခါဈေးပြီးရင်တော့ basket ပေါ့။ basket gate ဒီဘာသာရေးပွဲတွေ၊ဘာသာရေးခန်းသားတွေကလုပ်မယ်ဆိုရင်လည်းအဲ့လိုမျိုးလူများရှိတဲ့နေရာကိုဒါလေးတွေစုပြီးတော့ဒီလိုလုပ်ငန်းတွေမနောက် mask face shield မပါဘဲနဲ့ဆိုရင်အပြင်းမထွက်ဖြစ်အောင်အကျင့်ပါသွားအောင်ဒါကျွန်တော်တို့ကဆောင်ရွက်နေဖြစ်ပါတယ
်လူမှုကြားမှာလိုက်နာမှုအားနည်းနေသေးတဲ့အတွက်အမှန်တကယ်ယောဂါထိန်းချုပ်နိုင်မှုဆိုရင်ပညာပေးမှုအပြင်အရေးယူမှုတွေနဲ့တင်းတင်းကြပ်ကြပ်ကြီးကြပ်ပေးဖို့လိုနေပြီလို့လူမှုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာမိုးအောင်ကျော်နိုင်ကသုံးသပ်ပါတယ
်အဲညနေခုံးတက်စီရင်ကမ်ပိန်းလူမှုကြားမှုလုပ်တာကတော့ကောင်းနေပေါ့နော်ဒါပေမဲ့ဒီကမ်ပိန်းလုပ်ရှားရုံနဲ့အဲလူတွေအားလုံးလိုက်နာမလားဆိုတဲ့ကိစ္စပေါ့အဲဒီကမ်ပိန်းလုပ်လိုက်တယ်ကမ်ပိန်းလုပ်ပြီးတော့အဲ့ဒီရတိုင်းတော့ရောကြသွားသလားအဲ့ဒါမျိုးကြည့်ရမှာပေါ့နော်အဲ့တော့ဒီမြစ်တာရက်ခတ်ပြီးရောလုံးယုံနေဟိုလိုက်နာမှုဘိုင်းမှာအားနည်းနေနေတာအခုထိပဲဒီဟိုပြန့်နှံ့မှုနှုန်းကဟိုလည်းအဲ့ဘာထိတ်ထုတ်နိုင်သေးဘူးပေါ့အခုချိန်ကြီးဒီဒါကိုကြီးကြပ်ပေးဖို့ရေရေယူပိုင်းလေးတွေဒါပါဝင်လာမှသာဒီပုံပြီးကြည့်ရမယ်လို့မြင်နေဆရာတော့လေ
ပညာပေးနေတဲ့အချိန်ပေးဝေချင်းလောက်ပဲတက်စင်တာမျိုးမဟုတ်ပဲလူလူဘက်ကနေအလေးနက်ထားပြီးတော့အပြင်ထွက်တာနဲ့မျက်နှာဖုံးနှာခေါင်းစည်းတွေတောက်လျှောက်တက်စင်ကြဖို့လိုအပ်တယ်လို့လူလူခြေပြုအခမဲ့ဖျားနာဆေးကများရန်ကုန်ကိုရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
။ဟိုမျိုးနဲ့အဆီဂျင်နဲ့ပေါ့နော်ကျွန်တော်လုပ်တယ်။လုပ်တယ်ပြီးတော့ဒီဖေးတက်ကြတာပေါ့နော်။ဒါပေမဲ့အဲ့ဒါနောက်ရက်ကျတော့မတက်တော့ပြောင်း။တကယ်ပြေဘက်ကလေပေါ့နော်ပူပေါင်းပေးဖို့ကရည်ရည်ကြီးရဲ့အပြင်သွားတိုင်းနှာခေါင်းစည်းလေးတက်ပေးပါ။ Stay at home ကာလမှာဆိုဖြစ်နေအိမ်မှာပဲနေပါ။အပြင်ကိုလိုအပ်မှသွားပါ။သွားမယ်ဆိုရင်လည်းကျွန်တော်တို့အိမ်ကထွက်လာကြတဲ့ကြိုတင်ပြင်ဆင်ပါ။ဖြစ်နေအိမ်အိမ်ထဲမှာပေါ့နော်ကျွန်တော်တို့အသုံးဆောင်ဟန်ကျက်အသေးလေးကိုဆောင်ပါ။ဒီဖြစ်နိုင်လက်အိတ်လေးဝတ်ပါအဲ့ဒါလေးပေါ့လူလူဘက်ကဒီကျန်းမာရေးဝန်ကြီးဌာနလည်းပူးပေါင်းပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော် COVID-19 ရောဂါကိုပေါ့နော်ကျွန်တော်ကောက်ကွယ်နိုင်မယ်ပေါ့နော်ကျွန်တော်ကြံပေးချင်ပါလေ
အခုလိုလူလူကြားကပ်ရောဂါကူးစက်ပြန့်ပွားမှုကိုထိရောက်စွာကာကွယ်ထိန်းချုပ်နိုင်မှသာနိုင်ငံမှာစီးပွားရေးပညာရေးလူမှုရေးလုပ်ငန်းတွေပုံမှန်အနေအထားအတိုင်းအမြန်ဆုံးပြန်လည်လည်ပတ်လာနိုင်မှာဖြစ်လို့ပြည်သူလူထုအနေနဲ့ Mask and Face Shield Campaign လူလူလှုပ်ရှားမှုမှာပူးပေါင်းပါဝင်ကြပါလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်ကျွန်မစုမုံပါ